ကိုဗစ်ကူးစက်မှုအန္တရာယ်ကိုတားဆီးနိုင်မှုအတွက်အမေရိကန်ပြည်ထောင်စုနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြောက်ပိုင်းကနေဒါနယ်စပ်နဲ့တောင်ပိုင်းမက္ကဆီကိုနယ်စပ်တွေကတဆင့်အရေးတကြီးမလို့အပ်ပဲခရီးသွားလာကွင်းကိုတလားတိတိပိတ်ပင်ထားမှဖြစ်ကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာန DHS ကပို့ဒူးနေမှာကြေညာလိုက်ပါတယ်။ဇူလိုင်လ21ရက်နေ့ကနေဩဂုတ်လ22ရက်နေ့ထိတားမြစ်ထားတာဖြစ်တယ်လို့ဖော်ပြတာပါ။ကိုဗစ်ကြောင့်ကနေဒါနိုင်ငံကတစ်နှစ်ခွဲနီးပါးခရီးသွားလာကွင်းတားမြစ်ထားတာကိုပြန်ရုပ်သိမ်းပြီးကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားတဲ့အမေရိကန်နိုင်ငံသားတွေဩဂုတ်လ9ရက်နေ့ကစလို့အလေပတ်လာရောက်နိုင်ပြီဖြစ်တယ်လို့တနင်္လာနေ့ကကြေညာပြီးနောက်မှာအမေရိကန်ကအခုလိုနေဆက်ဖြတ်ကျော်ခရီးသွားလာကွင်းကိုထပ်တိုးပိတ်ပင်လိုက်တာဖြစ်ပါတယ်ဒါပေမဲ့လည်းအမေရိကန်နဲ့ကနေဒါမက္ကဆီကိုတောင်ဝင်ရှိသူတွေဟာစင်ဆက်မပြတ်ဆက်သွယ်နေပြီးအချိန်တွေတိုးတက်ကောင်းမွန်လာတာနဲ့အမျှရေရှည်ဘေးကင်းလုံခြုံဖို့ကိုထည့်စင်စားရင်တားမြစ်ကန့်သတ်ချက်တွေကိုပြန်ပြီးတော့ဖြေလျှော့သွားမယ်လို့ DHS ဝန်ကြီးဌာနကဆိုပါတယ်အမေရိကန်နဲ့ကနေဒါစီးပွားရေးလုပ်ငန်းရှင်တွေကတော့2020မတ်လကတည်းကနှစ်နိုင်ငံကြားခီးသွွာလာခွင့်တားမြစ်ထားတာကိုတစ်စိတ်တစ်ပိုင်းပြန်ဖွင့်ပေးဖို့တိုက်တွန်းနေကြပါတယ်ကိုဗစ်ရှိမရှိစစ်ဆေးပြီးပိုးမရှိတဲ့ကနေဒါနိုင်ငံသားတွေအမေရိကန်နိုင်ငံတွေကိုလေကြောင်းကတဆင့်လာရောက်နိုင်တယ်လို့ခွင့်ပြုထားပေမဲ့ကနေဒါနိုင်ငံကတော့အမေရိကန်နိုင်ငံသားတွေကိုအဲ့လိုခွင့်မပြုထားပါဘူး